တိုင်းသားလက်နက်ကင်ခေါင်းဆောင်အနေနဲ့ကိုရိုင်းတွေးဆုံဆွေးနွေးမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမြောင်းလိုင်းကဖိတ်ခေါ်လိုက်ပါတယ်။အတိရလက်မှတ်ထိုးထားတဲ့တိုင်းသားအဖွဲ့တွေမထိုးရသေးတဲ့အဖွဲ့တွေနဲ့တွေးဆုံမှာဖြစ်ပေမဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့တော့တွေးဆုံမှာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်စုံကိုတော့မက်ခင်ဖြူထွေးပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာ၈နှစ်2023ခုနှစ်ကျရင်လွတ်လပ်ရေးရတာ85နှစ်ပြည့်တော်မှာဖြစ်ပေမဲ့လွတ်လပ်ရေးရဲ့အနှစ်သာရကိုပြည်သူတွေအပြည့်အဝမခံစားနိုင်သေးဘူးလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ဧပြီလ22ရက်နေ့မှာပြောကြားတဲ့ငြိမ်းချမ်းရေးဆိုင်ရာမိန့်ခွန်းအတွင်းထည့်သွင်းပြောကြားသွားပါတယ်။သဘောထားကိုယ်ရဲလွဲမှုအပေါ်အခြေခံတဲ့တိုင်းဒေသလက်နက်ကိုင်ပြည်ပခန့်တွေကြောင့်ဖြစ်တာမို့တနင်္ဂနွေလုံးမှာလက်နက်ကိုင်ပြည်ပခန့်တွေခြုံငင်းစီဖို့အတွက်တိုင်းဒေသလက်နက်ကိုင်ခေါင်းဆောင်တွေနဲ့သူကိုယ်တိုင်တွေ့ဆုံဆွေးနွေးမယ်လို့အခုလိုဖိတ်ခေါ်ပါတယ်
။တိုင်းဒေသလက်နက်ကိုင်အဖွဲ့များရဲ့ခေါင်းဆောင်များကိုတွေ့ဆုံဆွေးနွေးဖို့အတွက်ဖိတ်ခေါ်ပါတယ်။အဖေါ်များအားလုံးကိုကျွန်တော်ကိုယ်တိုင်တွေ့ပါမယ်ပြီးလို့ရှိရင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ကိုယ်စားလှယ်အဖွဲ့များနဲ့ဆွေးနွေးမှုများပြုလုပ်သွားပါမယ်ဒီဝါရင်လက်ထပ်မှာဆွေးနွေးမှုတွေကိုလည်းပြုလုပ်သွားပါမယ်ဒီဆွေးနွေးပွဲကိုတန်ဆာလက်နက်ကန်အဖွဲ့အသီးသီးရဲ့ခေါင်းဆောင်များကိုယ်တိုင်နဲ့အဖွဲ့ဝင်နှစ်ဦးစီတက်ရောက်ပြီးကြပါတယောက်မဲ့သူပုဂ္ဂိုလ်များရဲ့အမည်ကို2022ခုနှစ်မေလ9ရက်နေ့နောက်ဆုံးထားပြီးပြန်ကြပေးကြစီလိုပါတယ်။လည်းပဲညှိနှိုင်းပြီးတော့မှရက်သက်မှဆွေးနွေးတော့မှဖြစ်ကြောင်းပြောကြလိုပါတယ်
။အားလုံးလက်တွဲပြီးရိုးသားပွင့်လွင်းစွာဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ဆွေးနွေးမဲ့ရက်တွေကိုတော့နှစ်ဖက်ညှိနှိုင်းပြီးသတ်မှတ်မယ်လို့ဗိုလ်ချုပ်မှုကြီးမေအောင်လိုင်ကမေခွန်းထဲမှာပြောပါတယ်။စစ်ကောင်စီအကြီးအကဲကိုယ်တိုင်တွေးဆုံမဲ့ဆွေးနွေးပွဲမှာတိုင်းသားတွေဘက်ကလူသားချက်တွေကိုပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးနိုင်ပြီးစစ်ကောင်စီဘက်ကလည်းလှုပ်ပေးနိုင်တဲ့များကိုပြန်ဆွေးနွေးမယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဆွေးနွေးမယ်ကမ်းလှမ်းချက်မှာအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းဒေသအဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေပါပါပေမဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေတော့မပါဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ကျွန်တော်တို့ဒီအကြမ်းဖက်အဖွဲ့အစည်းကြီးပြင်ညာထားတဲ့ကျွန်တော်တို့ဒါ PDF အမိကအကြမ်းဖက်အဖွဲ့တွေတော့ကျွန်တော်တို့ပါမှာမဟုတ်ပါဘူးခင်ဗျာ။
2021ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်နပြသူတွေအပေါ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နှိမ်နင်းမှုတွေရှိခဲ့ပြီးတဲ့နောက်လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့တာပါလက်ရှိကရင်ပြည်နယ်၊ကယားပြည်နယ်၊ကချင်၊ချင်းနောက်စကိုင်းတိုင်း၊မကွေးတိုင်းစတဲ့ဒေသတွေမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေရှိနေပါတယ်တနင်္ဂနွေလုံးမှာလက်နက်ကိုင်ပြည်ပခန့်တွေခြုံငင်းရေးအတွက်လို့ဆိုပြီးစစ်ကောင်စီအကြီးအကဲကဆွေးနွေးဖို့ဖိတ်ခေါ်တဲ့အထဲမှာPDF အဖွဲ့တွေမပါရင်ထိရောက်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်ပါမလားဆိုတာမေးခွန်းထုတ်ရှားဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံထဲကလက်နက်ကိုင်ပြည်ပခန့်တွေနဲ့ပတ်သက်လို့ပြည်ရင်းပြည်ပအကြောင်းချက်တွေကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ပြည်ရင်းကအကြောင်းချက်တွေကိုတွစ်ဆုံဆွေးနွေးပြီးအရင်ဖြေရှင်းမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။လက်နက်ကိုင်ပြည်ပခန့်တွေဖြစ်ပွားနေတဲ့အကြောင်းရင်းကတော့ကျွန်တော်တို့ internet factor ရောကျွန်တော်တို့ external factor ရောနှစ်ခုလုံးရှိတာပေါ့။အစ်တန်ရဖက်တာတွေကလည်းကျွန်တော်နိုင်ငံမှာဒါရိုက်ခတ်မှုရှိပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဘလို့ internet ဖက်တာတွေအစ်တန်ရဖက်တာတွေရှိသည်ဖြစ်သည်အဓိကကြတာကတော့ဟိုပုံစံမျိုးပြောမယ်လို့ဆိုပြီးအင်အားဒီတွေမှာဒါရှိတယ်။ကျွန်တော်က internet ဖက်တာတွေကိုအရင်ဆုံးကျွန်တော်တို့ပြည်လဲအောင်လုပ်လို့ပေါ့။ဒါကိုရည်ရွယ်ပြီးတော့မှကျွန်တော်တို့ကရိုးသားပွင့်လင်းစွာဆွေးနွေးသွားမှာဖြစ်ပါတယ်ကြာ
။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးဖို့NCA လက်မှတ်ထိုးပွဲ6နှစ်ပြည့်တဲ့အချိန်2021ခုနှစ်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစတင်ကမ်းလှမ်းခဲ့တာပါ2022ခုနှစ်ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့စည်ညွတ်ပြည်ထောင်စုနေအခမ်းအနားမကျင်းပခင်ကလည်းတိုင်းဒေသခေါင်းဆောင်တွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားခဲ့ပြီးကြိုတင်သတ်မှတ်ချက်မထားဘဲရင်းရင်းဆွေးနွေးပွဲလုပ်ဖို့စီစဉ်ခဲ့ပါတယ်ဒါပေမဲ့ပြည်ထောင်စုနေအခမ်းအနားကိုတိုင်းဒေသအဖွဲ့တချို့တက်ရောက်ခဲ့ခြင်းမရှိသလိုတက်ရောက်တဲ့အဖွဲ့ကိုယ်စားလှယ်တွေမှာလည်းအဆုံးအဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေမပါတဲ့အတွက်ညီညာရေးဆွေးနွေးပွဲမလုပ်နိုင်ခဲ့ပါဘူးရှင်။